ကချင်ပြည်နယ်အထက်ပိုင်းဒေသမှာကြွက်တွေတောင်းကျမ်းလာကြောင်းတောင်ယာကင်းအများပြားပျက်စီးပြီးတော့ဒေသခံတွေဟာအငတ်ပေးနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။ဒါဟာနှစ်90အတွင်းမှာတကြိမ်ဖြစ်တတ်တဲ့ဝါးသီးသီးတာနဲ့ဆက်ဆက်နေကြောင်းဒေသခံတွေကပြောပါတယ်။ KDN ကြည်ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကတော့ဒီဒေသခံတွေအငတ်ပေးမကြုံရအောင်ကူညီပေးလုပ်ငန်းတွေကိုတက်နိုင်သလောက်ဆောင်ရွက်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်
။အေယာဝတီမြစ်စုံဒေသအထက်ပိုင်းစွန်ဘရာဘုံနဲ့အင်ဂျင်ရန်မြို့နယ်တွေမှာကြွက်တွေတောင်းကျမ်းတဲ့ဘေးကိုရင်ဆိုင်နေရတာပါ။တောင်ယာခင်းတွေကြွက်ကြောက်ပျက်စီးနေတဲ့အခြေအနေကိုဒေသခံတို့က VOA ကိုအခုလိုပြောပါတယ်
။ဒီနေ့ဖြစ်ပျက်ကစကားပြင်းရဲ့အချင်းကလည်းကိုစကားပြင်းမဟုတ်ဘူးဟောပြောင်းသွားတာအခုလုံးဖြစ်တာဆိုမြစ်တာရဲ့ဟောဆက်ပဲမြစ်စုံတွေကချစ်ချမ်းမတော့ဆိုတော့အဲ့ဒါပဲမဟုတ်ဘာဘုံမျိုးနဲ့ဒီအင်ကျောင်းရောင်မျိုးနဲ့အားကကိုလို့ဖြည့်ဆည်းခါရပြီဆိုတော့ရောင်းရဒီနေ့ကအဲ့ကြီးလာနေမပြောဘူးလည်းနော်ဆိုတော့အဲ့တောင်ရပဲမိခုနဲ့ဒီတော့လက်ဖြစ်နေတယ်ဒီအဲ့တော့ရောတော့လေခက်ခဲနေပုံပေါ်တယ်
စွန်ဘရာဘုံမြို့နယ်ကဒေသခံတူကတော့ကြွက်တွေတောင်းကျမ်းလာတာဟာပြီးခဲ့တဲ့နှစ်ဝါးသီးချိန်ကစတင်ခဲ့ပြီးဒီနှစ်ပုံမှုဆိုးဝါးလာတယ်လို့ပြောပါတယ
်2021ကနေမလီခရဲ့ချက်သက်အဲ9ရောင်လောက်အမှဝါးဒီအကြီးကြီးတာမျိုးတွေဖြစ်တဲ့ခါကျတော့ကြွက်တွေအရန်ပေါ်လာတယ်တောင်ရစပါတချို့တွေကအကုန်ပြပါပါတော့ပေါ့အဲ့ဒီနှစ်2020ပေါ့နော်ဒီနှစ်မလေးပူမဆူလာတာဟုတ်ကဲ့ဒီခါရဲ့နောက်တဲ့ချန်စံပြဘုံနဲ့ဒီတရားကုတ်ချာအမရှိတဲ့ယူဝါမြေအကုန်လုံးတောင်ရစပါးဒီလေကျွတ်ပေးဒီပေါ်တော့ဆက်ကနေဒီပြင်းမလီခါရဲ့အချက်တဲ့ချန်အဲ့ဘက်မှာလဲအရာဆူနေပြီတချမ်းကျတော့စံပြဘုံမြို့နဲ့တချမ်းကျတော့ဉာဏ်ရမြို့လောက်ကဲ့ဆရာ
ဒီဒေတာမှာနေထိုင်သူတွေဟာဘဝရက်တည်ရေးအတွက်ရွှေပြောင်းတောင်ရအပေါ်အဓိကမိခိုနေရပြီးလမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်ရခင်ကလေးကစားနေရိတ်ခါခက်ခဲတဲ့ဒေသတွေဖြစ်တယ်လို့ KDNG ခေါ်ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်အဖွဲ့ကကိုစားကြီးကပြောပါတယ်လက်ရှိကြွက်ပေးအန္တရာယ်နဲ့ရင်ဆိုင်နေရတာကိုတက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အရေးပေါ်အကူအညီတွေဆောင်ရွက်ပေးဖို့လည်းအခုလိုတိုက်တွန်းပါတယ
်အဓိကသူတို့မိခိုတာအဲ့ဒီတောင်ရလူတွေကလမ်းပန်းဆက်သွယ်ရေးကချက်တဲ့ခါကျသူတို့ဒုက္ခရောက်တယ်ဒီနေ့ကပုံရှိမှုကျေးဇူးတန်ရောက်တယ်နောက်ထုံးစံနိုင်ငံရဲ့ခြေနေ၆ရက်ကုန်စည်လင်းမြင့်တက်တာရဲ့ဒီဒေါ်လာဈေးရွှေဈေးဒီလိုကစားတဲ့အချိန်မှာကျတော့သူအခါတိုင်းနစ်ချက်ပြီးမှအငတ်ပေးကြုံတိဖွဲရှိတာပေါ့နော်ဒါတက်ခါရအလုံးအဖွဲစီးရီရောအဖွဲစီးပေါင်းဆိုကြတော့ဒီသာချင်းတာနာထောက်ခါမှုကြီးကထောက်ပံ့တင်တယ်ပေါ့နော်အဲ့ဒီအခုကျေးပေးတယ်ကျုံနေရတဲ့ဒီအဲ့ဒီမိချာပိုင်ရဒီချူလေးပေါ့နော
်1989ခုနှစ်ကလည်းကချင်ပြည်နယ်မြစ်စုံအထက်ပိုင်းဒေသမှာအလားတူကြွက်ပေးကြားရောက်တာကြောင့်ဒေသခံတွေအငတ်ပေးရင်ဆိုင်ခဲ့ရပြီးတေဆုံးသူတွေရှိခဲ့တယ်လို့အခြားဒေသကိုပြောင်းရွှေ့သွားတာတွေရှိခဲ့ပါတယ်2006ခုနှစ်ကလည်းချင်းပြည်နယ်တောင်ပိုင်းဒေသတွေမှာဝါသီးတီးခဲ့ပြီးဝါသီးလာစားတဲ့ကြွက်တွေကတောင်ရစပါးတွေဖျက်ဆီးခဲ့တာကြောင့်2010ခုနှစ်လောက်အထိရိတ်ခအခက်ခဲနဲ့ရင်ဆိုင်ခဲ့ရပူပါတယ်
ကိုစံကျော်ပြောပြသွားတာပါ